မြန်မာနိုင်ငံမှာဆီယန္နာဒိမှုစန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဖြစ်နေချိန်မှာပဲမြန်မာအခြေအနေကိုစိုးရိမ်ကြောင်းသက်ဆိုင်သူအလုံးထင်းထင်းတိမ်တိမ်ဆောင်ရွက်ကြဖို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်။အနာဒိမှုစန့်ကျင်ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့စနေနေ့တုန်းကမန္တလေးမှာအမျိုးသားနှစ်ဦးတေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်တည်ချက်ကိုမေးမြန်းလာမှာတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကမေးမြန်းချက်ကိုထပ်ရိုက်မဖြေပါဘူး။
作为缅甸的友好邻邦
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ချင်းနေတွေကိုတရုတ်ကစိုးရိမ်ပါတယ်။နိုင်ငံရဲ့တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုတက်ဆိုင်သူအလုံးကအလေးထားပြီးထိမ့်ငိမ့်သိမ့်သိမ့်ရှိကြဖို့မပြေလည်မှုတွေကိုအခြေခံဥပဒေနဲ့အညီဥပဒေပေါင်းအတွင်းကဖြည့်ဆည်းကြဖို့နိုင်ငံရေးလူမှုရေးတည်ငြိမ်မှုကိုထိမ့်သိမ့်ကြဖို့ညွှန်လင်းကြောင်းဖြေကြားခဲ့တာပါ။မြန်မာပြည်မှာဆီယနာတိုင်းနာကိုတရုတ်ကထောက်ခံတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့တရုတ်ကငြင်းပါတယ်။ဒါပေမဲ့ဆီယနာဒိမှုနဲ့ပတ်သက်လို့တော့မြမပြည်ရင်းရေးဖြစ်တယ်လို့ပြောဆိုပြီးအတိတ်တလင်းကန့်ကွက်မထားပါဘူးရှင်။